ရုရှားနဲ့တူရကီတို့ကြားဝင်ဆောင်ရွက်ပေးခဲ့တဲ့ Syria အဖြစ်ခံရစဲရေးသဘောတူညီချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေကန့်ကွက်သူမရှိတညီတညွတ်တဲ့အသိမှတ်ပြုလိုက်ပါတယ်။ဒါပေမဲ့ဒီသဘောတူညီမှုဟာအချိန်မရွေးပြတ်ပြဲနိုင်တဲ့အန္တရာယ်ရှိနေတယ်လို့သတင်းတွေထွက်ပေါ်နေတာပါ။ Syria သဘုံတွေကတော့ Syria အစိုးရနဲ့သူ့မဟာမိတ်ရုရှားတွေဘက်ကလေကြောင်းတိုက်ခတ်မှုတွေထပ်တလဲလဲလှုပ်ဆောင်နေတာမျိုးနှစ်ရက်ကြာပြည့်ရရေးသဘောတူညီချက်ဟာပြတ်ပြဲသွားနိုင်တယ်လို့ဆိုပါတယ်။ Syria ရေးစောင့်ကြည့်သူတွေကတော့ Damascus မြို့ရဲ့အနောက်ဘက်ကဗျူဟာကျပြီးအရေးပါလာတဲ့ဘာရာတာတောင်ကြားဒေသကသဘုံတွေထိမ့်ချုပ်ထားတဲ့မြို့တွေရွာတွေကိုစစ်လေရင်တွေကတိုက်ခိုက်နေတာတွေ့ရတယ်လို့ပြောပါတယ်။ Britain အခြေစိုက် Syria လူခွင့်ရဲ့စောင့်ကြည့်ဖွဲ့ကြီးဟာ Syria ပြည်တွင်းစစ်ကိုအနီးကစောင့်ကြည့်နေတာဖြစ်ပြီးအဲ့ဒီဘာရာတာဒေသကတိုက်ခိုက်မှုတွေအတွင်းသေဆုံးဒဏ်ရာရသူရှိမရှိအခုလုံးလုံးစင်မသိရသေးဘူးလို့ပြောပါတယ်။ဒါပေမဲ့တောက်ကြနေမှာတိုက်ခိုက်မှုတွေရှိခဲ့တဲ့အပြင်စနေနေ့မနက်ပိုင်းတခုတည်းမှာပဲအဲ့ဒီဒေသကိုလေကြောင်းတိုက်ခိုက်မှုက10ချိန်လောက်ရှိခဲ့တယ်လို့ပြောပါတယ်။ Syria မြောက်ပိုင်းကလာတဲ့သတင်းတွေအလက်ပိုအရှိမြောက်ပိုင်းအယ်ဘတ်မြို့ကလေးနာမှာလေကြောင်းတိုက်ခတ်မှုကြောင့်ကလေးငယ်၄ဦးအပါအဝင်လူပေါင်း9ဦးသေဆုံးခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့ဒီတိုက်ခတ်မှုကိုလုပ်တဲ့စစ်လေယာဉ်တွေဟာ Syria တွေလား Russia တွေလားဆိုတာတော့ကိုယ်ကိုယ်ပြပြမသိရသေးပါဘူး။